ဆူဒန်နိုင်ငံမှာစစ်တပ်နဲ့ပြည်သူ့စစ် RSF အဖွဲ့တို့တိုက်ခိုက်နေကြတာ12ပတ်ထဲဝင်လာပြီးအနောက်နိုင်ငံတွေကကြိုးစားခဲ့ကြပေမဲ့ငြင်းငြင်းချမ်းချမ်းနဲ့အဆုံးသတ်ဖို့တော့မမြင်နိုင်သေးတဲ့အခြေအနေဖြစ်နေပါတယ်။အထူးသဖြင့် Omdurman မြို့နယ်မြို့တော်ခါတောင်မှာလေကြောင်းနဲ့လက်နက်ငယ်တိုက်ခိုက်သံတွေကိုကြားနေကြပြီးပဋိပက္ခတားရှိလာတာနဲ့အမျှလူသားချင်းစာနာထောက်ထားမှုအကျတဲကလည်းနှက်ဆိုင်လာပါတယ်။စစ်တပ်လေယာဉ်ဒဇင်းနဲ့ drone ဒဇင်းကိုဘာရီမှာပြစ်ချနိုင်ခဲ့တယ်လို့ RSF ကကြေညာပေမဲ့စစ်တပ်ကတော့တုံ့ပြန်တာမရှိသေးပါဘူး။မြို့တော်မှာ RSF ကလွှမ်းမိုးနိုင်ပြီးလေကြောင်းတိုက်ခိုက်မှုမှာတော့စစ်တပ်ကလွန့်ထားပါတယ်။ RSF ကိုတိုက်ဖို့အတွက်စစ်သားတစ်ခေါ်ကြောင်းစစ်တပ်ကြီးကအဗ်ဒယ်ဖာတာအယ်ဘာရမ်ကပြီးခဲ့တဲ့အပတ်ကကြေညာခဲ့ပြီးတနင်္ဂနွေနေ့မှာစစ်သားတစ်တွေရဲ့ဓာတ်ပုံကိုစစ်တပ်ရဲ့ internet ဆာမျက်နှာမှာတင်ခဲ့ပါတယ်။ RSF တပ်တွေကရှူဟာဒါဆေးရုံကိုစီးနင်းခဲ့ပြီးဝန်ထမ်းတယောက်ကိုပြစ်တတ်ခဲ့တယ်လို့ဆူဒန်ဆရာဝန်များတမကကဆွဆွဲပေမဲ့ RSF ကတော့ညှဉ်းဆိုလိုက်ပါတယ်ဆီယာအနောက်ပိုင်းကဂေါ်ဒိုဖန်နဲ့ဒါဖာဒေတာကိုလည်းပြန်နံသွားပြီးအထူးသဖြင့်အယ်ဂျီနီယာနာမှာ RSF နဲ့အာရဗ်ပြည်သူစစ်တွေကလူမျိုးရေးရှင်ရေးအမှုတွေကိုကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်တွေလည်းပေါ်ထွက်နေပါတယ်အမေရိကန်နဲ့ဆော်ဒီတို့ဂျာဝင်စစ်ဆွေးနွေးပွဲတွေကိုအရင်လကတည်းကရပ်ဆိုင်းထားခဲ့ရတာပါ